ရုရှားနယ်စပ်အနီးယူကရိန်းတဘုံနဲ့ထိန်းချုပ်ထားတဲ့ဒေသအတွင်းမလေးရှားလေယာဉ်ပစ်ချခံရမှုမှာရုရှားနိုင်ငံဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်တဲ့အကြောင်းယုံကြည်နိုင်မွယ်ရှိတဲ့အထောက်အထားတွေယူကရိန်းနိုင်ငံအနေနဲ့ရရှိထားပြီးဖြစ်တဲ့အကြောင်းယူကရိန်းတံပြန်ထောက်လိုင်းရေးအကြီးအကဲကပြောပါတယ်။ခွဲထွက်ရေးတဘုံနေမှာ back one လို့အစစ်မြစ်နည်းပညာသုံးဒုံးလက်နက်ကိုအသုံးပြုနိုင်တဲ့သဏ္ဍာန်မျိုးမရှိဘူးလို့ဒီကနေ့စနေနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဘစ်လီနာရာကပြောပါတယ်။ဂျာတာဘရီနေကလူပေါင်း300နီးပါးတင်ဆောင်လာတဲ့မလေးရှားလေယာဉ်ကိုပစ်ချလိုက်ပြီးတဲ့နောက်လေယာဉ်ပျက်ကျရာနေရာကထောက်ထားတွေကိုရုရှားလူလာတဲ့ယူကရိန်းတဘုံတွေကဖျောက်ဖျက်ပစ်ဖို့လှုံ့ဆော်ရမှာရုရှားနိုင်ငံကကူညီခဲ့တယ်လို့လည်းယူကရိန်းဘက်ကဆွဆဲပါတယ်။တဘုံတွေဟာအလောင်း40နီးပါးကိုလည်းလေယာဉ်ပျက်ကျရာနေရာကနေသူတို့ထိန်းချုပ်ရာဒေါညန့်စ်မြို့ကိုယူသွားခဲ့တဲ့အကြောင်းအစိုးရကဒီကနေ့စနေနေ့မှာပြောပါတယ်။ယူကရိန်းခွဲထွက်ရေးသမားတွေကိုတည်ယူပို့ဆောင်ရေးအတွက်ကူညီပေးနေသူတွေဟာရုရှားသံဝယ်ဝယ်နဲ့ပြောဆိုတယ်ဆိုပြီးတော့လည်းပြောပါတယ်။အခုလိုဆွဆဲချက်အပေါ်ရုရှားဘက်ကတော့တုံ့ပြန်ပြောဆိုတာမျိုးမရှိပါဘူး။ထူးခြားမှုတစ်ခုကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်တို့ကြားလေယာဉ်ပစ်ချခံရမှုနဲ့ပတ်သက်ပြီးနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ဖို့သဘောတူညီချက်ရလိုက်တာပါ။နိုင်ငံကောင်းဆောင်နှစ်ယောက်ဟာဒီကနေ့စနေနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပြီးနိုင်ငံတကာမြို့ပြလေကြောင်းဆိုင်ရာအဖွဲ့အနေနဲ့သာဒီစုံစမ်းစစ်ဆေးမှုကိုလုပ်တဲ့နယ်ဆိုပြီးသဘောတူညီကြတဲ့အကြောင်းဂျာမနီအစိုးရကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။